ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းမင်းညားကတိုက်ပွဲတွေပြီးမှပဲရွာသား 2500 ခန့်နေရက်ကနေတိမ်းဆောင်ထွက်ပြေးခဲ့ကြရတယ်လို့စစ်ဆောင်တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒါဟာမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းတစ်ချိန်တည်းမှာစစ်ဘေးရှောင်ရသူပမာဏအများဆုံးဖြစ်ပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင
်မနေ့ကတနင်္လာနေ့ညဘက်မြောက်ဦးမြို့နယ်ဖျားကြီးနဲ့မော်ရွာဟောင်းကြားဖြစ်ပွားတဲ့မြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲကြောင့်ရွာသား 2500 လောက်စစ်ဘေးသိမ်းရှောင်နေရတယ်လို့စစ်ဆောင်တွေကအကူအညီပေးဆောင်နေတဲ့မြောက်ဦးမြို့မြတ်တဆောင်းကျောင်းတန်ကောင်တော်တစ်ပါးကအခုလိုမိတ်ကြပါတယ်
ဒီပေးချောင်းကအခုများတဆုံးမှာ9လောက်ရှိပါတယ်။ပြင်တခြား10ကျောင်းကျောင်းမှလေးရောက်နေလို့ပြရပါတယ်။အဲညာကဖြစ်တဲ့19ကျောင်းပဲဖြစ်လာကြတဲ့စစ်ပီးချောင်းတွေရေပက်ပါ2500လောက်ရှိပြီပဲခေါ့
။မလတ်၄ရက်နေ့ညနေ9နာရီကျော်ကဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖျားကြီးရွာမော်ရွာသိပ်မော်ရွာဟောင်းကရွာသားတွေဟာစင်မောကန်းကျေးရွာနဲ့မြောက်ဦးမြို့နယ်မြတ်တဆောင်းကျောင်း၊ရှစ်တောင်ဖုန်ကြီးကျောင်း၊လက်ကောက်စေးဖုန်ကြီးကျောင်း၊ဖျားပေါ်ဖုန်ကြီးကျောင်းတွေမှာစစ်ပီးသိမ်းချောင်းနေကြရတာပါ။စစ်ဘေးရှောင်ရွာသားတွေတပွဲပွဲရောက်ရှိနေစေဖြစ်ပြီးမနေ့ဖန်မနေ့ထိဆားရောက်နေမယ်လို့လဲရခိုင်ရေးပေါ်ကူညီပေးရေးဖွဲ့ဝင်တွေကပြောပါတယ်လက်ရှိစင်မောကန်းရွာမှာစစ်ရှောင်ဥယျာဉ်1900ကျော်ရောက်ရှိနေတယ်လို့ရခိုင်ရေးပေါ်ကူညီပေးရေးဖွဲ့ကကိုခိုင်မင်းရှင်ကပြောပါတယ
်စစ်ရှောင်ဥယျာဉ်က1900ကျော်လောက်ရှိနေတယ်သူတို့ကအခုလောလောဆယ်ကျတော့ဖုန်ကြီးကျောင်းတိုင်းကျောင်းတွေမှာနေရချတယ်ဒါသာနေထိုင်ရတဲ့အတွက်ကြောင့်တော့နေနေအခက်ခဲရှိရပါဘူးသူကအမြင်နဲ့နေလဲဝေးတယ်လေအဲ့ကတော့ဘသူမှမတော်ရေးကြတဲ့အခြေအနေတခုရှိနေလို့
မင်းညာကခြေချောင်းကျေးရွာအုပ်စုဖျားကြီးရွာဘက်မြန်မာစစ်တပ်နဲ့ရခိုင်အေအေတပ်လို့တိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကတော့ကိုတိုင်စစ်ဘေးသိမ်းရှောင်နေရသူလည်းဖြစ်မကြသေးခင်ကကျေးရွာအုပ်ချုပ်ရေးမှူးတာဝန်ကနေနှုတ်ထွက်ခဲ့သူလည်းဖြစ်တဲ့ဥမောင်သွန်သိန်းကအခုလိုပြောပါတယ
်ခဏနာကြီးကြော်ကြော်လို့မဒီပြင်းချင်ဖြစ်တယ်ဒီခိုင်စက်တဲ့နဲ့မြန်မာစက်တဲ့နဲ့လည်းပြီးလို့ပြီးတယ်မြန်မာစက်တဲ့ရောက်နေတာတော့ကျွန်တော်ပြီးတယ်စစ်တဲ့ကနေလာတော့ဟိုကျွန်တော်တို့ဖျားကြည့်ရောမှာဖုန်းကြောင်းမှာဒီကတော့တောင်းမှာတော့မှာပဲရှိမှာပေါ့လက်နဲ့ကြည့်စမ်းရသည်နောက်တိုင်တော့အမှုကြီးပေါင်းတော့တယ်မော်ရော်ဟုတ်ကဟိုထိခိုက်မှုတော့ကျွန်တော်တို့မပြောသေးဘူးလေကျွန်တော်တို့ကလည်းမနေ့မှုလင်းတာနဲ့အကုန်မော်ရော်မော်ရော်သားဖျားကြည့်လူကြီး1000ကျော်လောက်ခွင့်စင်မခဲ့မှာပါကျွန်တော်တို့ကလည်းပြီးပြီရောသိရောပါလူတယောက်မှမကျဘူးကြာ
မနေ့ကတိုက်ပွဲဖြစ်စင်မှာမြမတမတော်ကဖျားကြည့်ကြေးရွာရွာဖုံးကြီးကျောင်းမှာနေရာယူထားပြီးလေးမျိုးမြင့်တစ်ဖက်ကန်မော်ရော်ဆတ်နားမှာရှိတဲ့ရခိုင်တမတော်နဲ့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါလေးမျိုးမြင့်တစ်လျှောက်မှာရှိတဲ့ရွာသားတွေကလည်းစစ်ဘေးသိမ်းရှောင်လာနေကြရတာပါတိုက်ပွဲတွင်လူနေအိမ်ခြေတွေထိခိုက်မှုရှိခဲ့ပြီးလက်ရှိတိုက်ပွဲဖြစ်ပွားရာရွာတွင်မြမစစ်တပ်ကနေရာယူထားတာကြောင့်ရွာသားတွေထွက်ပြေးလာရတာဖြစ်တယ်လို့စစ်ဆောင်သူကပြောပါတယ်။ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတမတော်သတင်းမှပြန်ကြားရေးဖွဲ့အသွင်းမှုကိုဆက်တွယ်ရမှာဆက်တွယ်လို့မရရှိခဲ့သလိုအနောက်ပိုင်းတန်းစစ်သနာချုပ်တမတော်ပြောရေးစုခွေရှိသူဘူမူကြီးဝင်းစော်ဦးကိုဆက်တွယ်မေးမြန်းရမှာခရီးလွန်နေလို့အချိန်တွေကိုမသိရှိသေးကြောင်းပြောဆိုခဲ့ပါတယ်။
ကျွန်တော်ဘာမှမသိသေးလို့မေးတဲ့အားကိုလည်းကျွန်တော်ဖြေနိုင်မှာမဟုတ်ဘူး။ကျွန်တော်အခြားတဏှာကိုရောက်နေလို့အကိုကိုမေးတဲ့မေးခွန်းဆိုလည်းကျွန်တော်အတိုင်းလိုပါလို့ပြန်မေးပါညာနဲ့ဆိုတော့ဟွာဖြစ်လို့
။ရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကလည်းတိုက်ပွဲသတင်းချဲ့လက်တွေသူ့စီမရောက်သေးကြောင်းပြောဆိုပါတယ်။မလ3ရက်နေ့ကချင်းမြင့်နယ်ပလဝါမြို့နယ်အုတ်သလင်းချောင်းနောက်ဖက်ခံခတ်တောင်ကျောဘက်မှာမြန်မာစစ်တပ်နဲ့အီရိုချာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အဲ့ဒီနေ့မှာလည်းရတိတောင်မြို့နယ်ရေဆိုးချောင်းရွာနီးမှာရေဆိုးချောင်းပြူဟာကစစ်ကြောင်းတစ်ခုနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကနိုဝင်ဘာလနဲ့ဒီနှစ်မတ်လထိမြန်မာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကမြို့နယ်၅မြို့နယ်နဲ့ချင်းမြင့်နယ်ပလဝါမြို့နယ်တွင်စစ်ဖေးရှောင်ဥယျာဉ်သက်တောင်းဝန်းကျင်ကရှိလာနေပြီဖြစ်ပါတယ်ခင်ဗျာ။